မဲဆန္ဒရှင်စည်းရင်ထုတ်ပြန်ကြေညာထားတာကိုကော်မရှင်ကနောက်ထပ်သတင်းတစ်ပတ်ထပ်တိုးလိုက်ပါတယ်။2020ရွေးကောက်ပွဲအတွက်မဲဆန္ဒရှင်စည်းရင်တွေမှာအမားရွေးများရတာဘာကြောင့်ပါလဲ။ဘလို့မျိုးပြုပြင်နိုင်မှာတလဲ။ကျွန်မစုမုံကစူးစီးတင်ပြပေးချင်ပါတယ်ရှင်။မြန်မာနိုင်ငံမှာလာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်2020ပြည့်နှစ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲမှာပါဝင်မဲပေးပိုင်ခွင့်ရှိတဲ့မဲဆန္ဒရှင်စည်းရင်ကိုရွေးကောက်ပွဲကော်မရှင်ကပြီးခဲ့တဲ့ဇူလိုင်လ25ရက်နေ့ကနေဩဂုတ်လ9ရက်နေ့အထိပထမဆုံးအကြိမ်မြန်မာနိုင်ငံတဝန်းထုတ်ပြန်ကြေညာခဲ့တာပါ။ဒါပေမဲ့အမားရွေးများတဲ့အတွက်မဲဆန္ဒရှင်တွေရဲ့ပြင်ဆင်ဖြည့်ဆွက်တောင်းဆိုလွှာတွေတင်ပြပေးဖို့နိုင်မှုအချိန်ပိုရအောင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကဩဂုတ်လ14ရက်နေ့အထိနောက်ထပ်သတင်းတစ်ပတ်9ရက်သက်တမ်းတိုးပေးလိုက်ပါတယ်။ကော်မရှင်အနေနဲ့2015ရွေးကောက်ပွဲတုန်းကလိုအရက်ဖတ်အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်မှုမရှိသလောက်ဖြစ်ရတာမို့ဒီနှစ်မှာအခုလိုအမားရွေးများရတာလို့မဲဆန္ဒရှင်တွေရဲ့အခွင့်အရေးနဲ့လှုပ်ဆောင်ရမယ့်အချက်တွေကိုပြညာပေးနေတဲ့ပြည်သူ့မိတ်ဆွေအဖွဲ့ရဲ့ဒါရိုက်တာဦးသွင်းလင်းအောင်ကသုံးသပ်ပါတယ်
။ဒီရှေ့ကရက်မှာပြီးသွားတဲ့ရွေးကောက်ပွဲမှာပါခဲ့တဲ့မဲဆင်းအတိုင်းတော်မှာမဟုတ်ဖဲနဲ့ပေါ့နော်ဟိုအားနည်းမှုတွေရှိသွားတယ်ဆိုတော့နည်းနည်းဟိုသူတို့လောက်တာတိုင်တာမှာပေါ့တာတွေနည်းရှိသလားပေါ့နော်အဲ့လိုမြင်နေတယ်အဲတခုမြင်တာဆိုဒီ2015မတိုင်ခင်ကရွေးကောက်ပွဲကော်မရှင်ကတော့ရက်ဖက်ဖွဲ့စည်းတွေနဲ့အထူးအမှုတော်တော်အောင်ကောင်းတယ်စောင့်ကြည့်ပြီးတွန်းတဲ့သူတွေနဲ့သူတို့ကပုံပြီးကြီးတဲ့အခါကျတော့ပုံပြီးတော့ဖိဖိစီစီလောက်သလားပေါ့ဒီပဲအခုလက်ရှိရွေးကောက်ပွဲကော်မရှင်ကတော့ကျွန်တော်ရက်ဖက်ဖွဲ့စည်းတွေပေါ်မှာတိတ်ပြီးတော့ဟိုမွေးထွေးတဲ့ပုံစံမျိုးလည်းမတွေ့ရဘူးကျိုးတရားလည်းမတွေ့တော့နောက်ပို့ပြီးတော့အခက်အခဲလည်းတွေ့ရတယ်ဒီအခုပထမချိန်မှာဒီ9ရက်တက်တိုးလိုက်တယ်ဆိုတော့9ရက်တက်တိုးရဲ့အပေါ်မှာဒီကံကံချင်းတွေရဲ့ပြင်ဆင်တဲ့ဟာတွေပေါ်မှာလည်းတလေးတစားသူပြန်ပြီးတော့ပြင်ဆင်တာတွေသူတို့လုပ်တင်တယ်နောက်ရက်ဖက်ဖွဲ့စည်းတွေလည်းပို့ပြီးတော့ဒီပါဝင်ခွင့်တွေပြုဖို့လည်းလိုမယ်လို့ကျွန်တော်အဲ့လိုမျိုးအကြံပြုချင်ပါတယ
်2015မှာမဲဆင်းနဲ့ထုတ်ပြန်ချိန်ဒုံးကလေးကအပြောင်းလဲမရှိခဲ့တဲ့အိမ်တော်စုစည်းရင်တွေ2020မှာမှားရတာကတော့အောက်ခြေအစ်စ်ရက်ကွက်ကျေးရွာအုပ်ချုပ်ရေးမှုတွေနဲ့ရက်ကွက်ကျေးရွာမြို့နယ်အစ်စ်ရွေးကောက်ပွဲကော်မရှင်တို့ကြာပူးပေါင်းချိတ်ဆက်ဆောင်ရွက်မှုအားနည်းချက်ကြောင့်လို့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ကနေကချင်ပြည်နယ်ပြည်နယ်လွှတ်တော်အတွက်ဝင်ရောက်အရွေးခံမဲ့ကိုလမ်ဆောင်ကပြောပါတယ်
ဟုတ်ကဲ့ရက်ကြီးကနေကျွန်တော်တို့ဒီဘ ഹു ပြည်ထောင်စုအဆင့်ရဲ့လုပ်ငန်းလုပ်တဲ့ဟာကတော့နည်းနည်းလေးနောက်ကျတယ်လို့ကျွန်တော်တို့အဲ့လိုမျိုးတုံ့တက်မိတယ်။ဘာဖြစ်လဲဆိုရင်သူတို့ကဒီဘက်ကကျွန်တော်တို့ COVID နဲ့လည်းပြန်တိုက်ဆိုင်သွားတယ်။ဒီ operation ပိုင်းမှာအားနည်းမှုတွေရှိတယ်လို့ကျွန်တော်အဲ့လိုမျိုးတုံ့တက်တယ်။ဘာဖြစ်လဲဆိုရင်ကျွန်တော်တို့ဒီ ground rule ဖြစ်တဲ့ဒီရက်ကြီးမှာပြန်စီစဉ်တဲ့ဟာကအဲ့လိုမျိုးနည်းပညာပိုင်းhuman resource ပိုင်းတွေကျွန်တော်အားနည်းမှုရှိမယ်လို့ထင်မိတယ်။ဥပမာကျွန်တော်တို့ဒီကချင်ပြည်နယ်ဆိုရင်တချို့တောတောင် data တွေမှာဆိုရင်ကျွန်တော်တို့တွားရေးလာရေးကအစားခက်ခဲမှုတွေအများကြီးရှိတယ်။ပထဝီအနေထားရကွဲပြားမှုတွေတာလမ်းမဆက်တွေရခက်ခဲမှုတွေအဲအဲ့လိုမျိုးတွေအများကြီးရှိတယ်ဆိုတော့ဒီရက်ကျဲဘက်ကိုမြင်းစင်းကျွန်တော်တို့ baseline ယူတဲ့အချိန်မှာပြင်ဆင်မှုနဲ့လူအရင်းအမြစ်ကိုအတုံးဆွဲမှုကတော့ကျွန်တော်တို့တော်တော်လေးအားနည်းတယ်လို့အဲ့လိုမျိုးဆိုတော့အဓိကအနေနဲ့ကတော့ဘယ်လိုမျိုးနည်းတွေနဲ့လုပ်မလဲဆိုတဲ့ဟာလည်းကျွန်တော်တို့အင်ပရာမအရေးကြီးတယ်
အခုလိုမဲဆင်းရေးအပားရင်းတွေဖြစ်တာမှာအဓိကတာဝန်အရှိဆုံးကတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ပဲဖြစ်တယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခဲ့အတန်ရဲ့သုတေသနမှုကိုရဲဝေဖြောင်းကပြောပါရယ်ဒါကြောင့်ရွေးကောက်ပွဲကော်မရှင်အနေနဲ့စနစ်တကျစစ်စစ်ပြီးဒုတိယအကြိမ်နောက်ဆုံးအနေနဲ့ထုတ်ပြန်မဲ့ဆင်းရေးမှာအမားရင်းနဲနိုင်သမျှနဲအောင်လို့ဆောင်ရွက်ပေးဖို့သူကတိုက်တွန်းပါတယ
်လက်ရှိရွေးကောက်ပွဲကော်မရှင်ရဲ့သူတို့တွေလုံနိုင်စွမ်းသူတို့တွေရဲ့အရေးချင်းကိုတော့ကျွန်တော်တို့ပြန်လည်ဆန်းစစ်ဖို့လိုမယ်နဲ့အထင်နဲ့ဒီကောက်ပဲကော်မရှင်ကအခုလိုမျိုးမဲဆင်းမထုတ်ပြန်ခင်ကတည်းကဒီအရှိကနေပြီးတော့ပေါ့နော်ဒီတော့သက်ဆိုင်ရာဌာနတွေနဲ့ပူးပေါင်းပြီးတော့အဲ့လိုကြိုတင်မဲဆင်းမှုတွေမလုပ်ခဲ့လို့ပဲအခုလိုမျိုးအမားရင်းနဲ့ထထလာတာပေါ့နော်အဲ့တော့နောက်ထပ်ခုနှစ်သတန်းတိုးမယ်ဆိုတော့လေနောက်တစ်ခုနှစ်အတွင်းမှာဘယ်လိုမျိုးအမားရင်းကင်းကင်းနဲ့လှုပ်လာနိုင်မလဲဆိုတော့လေစိတ်ဝင်စားဖို့ကောင်းတယ်ပေါ့နော်အရေးကြီးဆုံးကတော့အရင်တော့ကဒီဟိုမှန်ခဲ့တဲ့ဟာတွေကိုထပ်မမပစ်လိုက်ဖို့တော့အရေးကြီးဆုံးဖြစ်တယ်အခုမှားနေတဲ့ဟာတွေကိုထပ်ပြီးတော့ပြင်ဆင်ပေါ့နော်ဆိုတော့အဲ့တော့အရေးကြီးသလိုဒီမှာထင်ပါတယ
်ရွေးကောက်ပွဲအတွက်ပြင်ဆင်နေကြချိန်မှာပဲမြန်မာနိုင်ငံမှာကပါကရောဂါ COVID-19 ကူးစက်နေစမို့ရောဂါပိုးကူးစက်ခြင်းမခံရအောင်လူစုလူဝေးနဲ့မဲဆင်းကြည့်တဲ့အချိန်မှာတတ်မှတ်အကွာအဝေးကနေစောင့်ဆိုင်ကြည့်ရှုဖို့မဲဆင်းကြည့်တဲ့အချိန်မှာ mask နှာခေါင်းစည်းတွေမဖြစ်မနေတက်ဆင်ထားဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြညာပေးပါတယ်လက်တလောမှာတော့ဩဂုတ်လ14ရက်နေ့အထိမဲဆန္ဒရှင်တွေအနေနဲ့မဲဆင်းရင်သွားကြည့်နိုင်ကြပြီးဖြည့်စွက်တင်သွင်းမှုတွေစစ်ပြီးရင်တော့နောက်ထပ်တစ်ကြိမ်မဲဆန္ဒရှင်စည်းရင်ကိုလာမယ့်အောက်တိုဘာလမှာနောက်ဆုံးအကြိမ်ဖြစ်ထပ်မံကြေညာဖို့ရှိပါတယ်ရှင်ကျွန်မစုမုံပါ